တရုတ်သမ္မတရှီဂျင်းပင်ရာထူးကနေနှုတ်ထွက်ပေးဖို့အိတ်ဖွင့်ပေးစာရေးခဲ့သူကိုလိုက်လံရှာဖွေတဲ့အနေနဲ့တရုတ်နိုင်ငံတောင်ပိုင်းမှာရှိတဲ့သူ့မိသားစုဝင်၃ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ညွှန်ပြမှုမှာခြေကျနေထိုင်နေတဲ့တရုတ်နိုင်ငံသားအင်တာနက်ပေါ်ကတက်ကြွလှုပ်ရှားသူကပြောပါတယ်။သမ္မတရှီဂျင်းပင်နှုတ်ထွက်ပေးရေးတောင်းဆိုတဲ့စာဖြန့်ဝေတဲ့ကိစ္စမှာမတင်ငါမှုနဲ့သူ့မိသားစုဝင်တွေကိုတရုတ်အစိုးရကစုံစမ်းမေးမြန်းမှုတွေလုပ်ခဲ့တယ်လို့ပြောဆိုပြီးရဲ့အနေငယ်အကြားသူ့မိဘ၂ဦးနဲ့ညီဖြစ်သူတို့အင်္ဂါနေ့ကစပြီးပြောက်ကွယ်နေတယ်လို့တက်ကြွလှုပ်ရှားသူဝန်းယူချောင်းကပြောပါတယ်။ဝန်းကတော့အဲ့ဒီစာရေးသားမှုနဲ့ပတ်သက်ခြင်းမရှိကြောင်းညင်းဆိုထားပြီးတရုတ်နိုင်ငံအတွင်းအဲ့ဒီစာတွေဖြန့်ဝေပြီးမှသူ့ရဲ့ Twitter လူမှုကွန်ရက်ကတဆင့်ထိတ်ဆက်ဖြန့်ဝေခြင်းဖြစ်တယ်လို့ပြောပါတယ်။အဲ့ဒီအိတ်ဖွင့်ပေးစာကိုတော့ဝူဂျီသတင်းဌာနကတရုတ်အရာရှိတွေကျင်းပတဲ့နှစ်ပတ်လည်စီဝေးပွဲစတင်တဲ့နေ့မတ်လ၄ရက်နေ့ကစတင်ဖြန့်ချိလိုက်တာဖြစ်ပါတယ်။အဲ့ဒီအိတ်ဖွင့်ပေးစာထဲမှာသမရရှိအနေနဲ့တရုတ်နိုင်ငံအတွင်းမကြုံဘူးတဲ့ပြဿနာတွေဖြစ်ပေါ်အောင်လှုံ့ဆော်သူဖြစ်အပြစ်ပေးပို့ထားပြီးရာထူးကချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။တရုတ်နိုင်ငံကဒုတိယသတင်းတော့လည်းဖြစ်အလွတ်သတင်းစာဆရာလည်းဖြစ်တဲ့ဂျာဂျာဆိုသူဟာလည်းဟောင်ကောင်ကိုသွားမဲ့လေရင်ပေါ်တက်ခါနီးဘေကျင်းလေစိတ်မှာအင်္ဂါနေ့ကပျောက်ဆုံးသွားတယ်လို့ဆိုပါတယ်သူကိုရက်တဖွဲ့ကဖမ်းဆီးခေါ်ဆောင်သွားခြင်းဖြစ်တယ်လို့သူ့ရဲ့ရှေ့နေကအနောက်တိုင်းသတင်းဌာနတွေကိုပြောကြားခဲ့ပြီးအဲ့ဒီအိတ်ဖွင့်ပေးစာကိုတဆင့်ပြန်လည်ဖြန့်ဝေခြင်းမလုပ်ကြဘူးတခြားသတင်းတောက်တွေကိုတတိပေးပြီးမှအဲ့ဒီလိုဖမ်းခင်လိုက်ရတာဖြစ်တယ်လို့ဆိုပါတယ်ဝူဂျီအင်တာနက်သတင်းဌာနကထိုက်တန်းအက်ဒီတာနှစ်ဦးနဲ့ထိုက်တန်းနီးပညာပိုင်းဆိုင်ရာပုဂ္ဂိုလ်နှစ်ဦးတို့လည်းဖမ်းဆီးခံထားရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ရှင်